ပြည်ထောင်စုဝန်ကြီးဌာနလက်အောက်မှာရှိတဲ့ထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုဆိုရဝန်ကြီးဌာနအောက်ကိုမချခင်ပြောင်းရွှေ့တော့မယ်လို့နိုင်ငံတော်သမ္မတရုံးညွှန်ကြားမှုချုပ်ဦးစောထေးကမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
ကျွန်တော်ဒီနေ့ဦးဌာနအောင်မှာရှိတဲ့ထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုကျွန်တော်ပြည်ထောင်စုဆိုရဖွဲ့ရုံးဝန်ကြီးဌာနအောက်ကိုရွှေ့ဖို့လမ်းလျှောက်ချပြပါပြီးမူကြပြပါပြီအဲကြတဲ့အတွက်အဲ့ဒါကိုရွှေ့ပြောင်းနိုင်မှုဆိုရဲကျွန်တော်တို့လူတော်တော်ကြီးနဲ့အညီဆက်လက်ပြီးဆောင်ရွက်နေပါတယ်
အရင်ကအထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာကာကွယ်ရေးဦးစီးချုပ်လက်အောက်ကပြည်ထောင်စုဝန်ကြီးဌာနမှာရှိတာဖြစ်ပါတယ်။အခုလိုပြောင်းလဲတဲ့အတွက်ရတအစိုးရရန်တရားတစ်ခုဖြစ်တဲ့ပြည်ထောင်စုအစိုးရအဖွဲ့အောက်ကိုပထမဆုံးရောက်ရှိမှလည်းဖြစ်ပါတယ်။အခုလိုပြောင်းလဲမှုကိုတရားလွတ်တော်ရှေ့နေဦးသိန်းတန်းဦးကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လူမှုဆန္ဒနဲ့ရွေးချယ်တင်မြှောက်တဲ့ပြည်သူကိုယ်စားလှယ်အစီအမံလက်အောက်ကိုရောက်ရှိဖို့လိုအပ်တယ်လို့ဆိုပါတယ်
။ကျွန်တော်စိုက်လိုက်လေလေအပြတ်အသတ်ကြိုဆိုလိုက်တယ်ဒါအစိုးရရဖြစ်ရမှာဘာလို့တော့ဒီထိုးရဲအုပ်ချုပ်ရေးဌာနဆိုတာအုပ်ချုပ်ရေးရန်ညားကိုမောင်းနေနေတာလေမောင်းနေနေတာဖြစ်တဲ့အခါကျတော့အဲ့ဒီဟာတကယ်ဒုရုကဆန္ဒမဲနဲ့ရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူကိုယ်စားလှယ်အစ်စ်တီရဲ့လက်အောက်ကိုရောက်အောင်အဲ့ဒါမှဖြစ်မှာနောက်တစ်ဆင့်ကြလို့ချင်းဒီတည်တဲ့ပုံပြီးတော့ဒီထိုးရဲအုပ်ချုပ်ရေးဌာနမဟုတ်ဘဲနဲ့အုပ်ချုပ်ရေးရန်ညားမှာရွေးချယ်တင်မြှောက်တဲ့လူတွေကအုပ်ချုပ်တဲ့စနစ်မျိုးပေါ့ဗျာဥပမာ1984ဖွဲ့စည်းပုံခြေရန်ဦးတွေကမြို့နယ်ကောင်စီတို့တိုင်းကောင်စီတို့ကကျွေးချယ်တင်မြှောက်ခံတဲ့လူတွေနဲ့ထွေအုပ်ကဟိုကရုံးခွဲမှုဆိုဝင်ပါတာတယောက်လောက်ပါတော့တာ။ကျန်တာတွေကလူလူလူကိုတည်းတွေပေါ့။အဲ့ဒီအဆင့်တွေကျွန်တော်တို့သွားဖို့ကောက်နေတယ်။ဒါမဲ့ဒါပထမဆုံးအဆင့်ခြေလှမ်းပြီးကျွန်တော်တို့ကြိုးစားရတယ
်။ထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုဆိုရဝန်ကြီးဌာနအောက်ပြောင်းရွှေ့တော့မယ်ဆိုတာနဲ့ပတ်သက်ပြီးဂျာဟာသက်ဆိုင်ရာပြည်နယ်တိုင်းအစိုးရအဖွဲ့တွေရဲ့အုပ်ချုပ်ရေးဖြစ်ပြောင်းလဲဖို့ခြေလှမ်းတရက်ဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးရထွန်းကမြင်ပါတယ်
။သူကထွေအုပ်ကဒီလေဝင်ကြီးတက်အောင်มาရှိရမယ်ဆိုတော့အမှတ်ချက်ကတော့ဖွဲ့စည်းပုံမှာမပါဘူးအဲ့တော့အဲဒီုံကလေးကကျွန်တော်တို့ကဒီအုပ်ချုပ်ရေးကတက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်အစိုးရရဲ့လက်အောက်မှာပဲရှိတယ်ဆိုတာကိုကျွန်တော်တို့ထောက်ပြခဲ့တာပေါ့လေဆိုတော့အဲဒီုံကလေးကဦးသိန်းစင်အစိုးရကတော့ဟိုစဉ်းစားတယ်သို့တော်လည်းဒီလေဝင်ကြီးဌာနအောက်ကနေပြီးတော့သူတို့ရွှေ့ပြောင်းတာမလုပ်နိုင်ခဲ့ဘူးပေါ့နော်နောက်ဒီ NLD အစိုးရလက်ထက်မှာကြတော့လေကျွန်တော်တို့ထပ်ပြီးတော့ပြောတာတွေချောင်းမားတွေရေးတာတွေရှိတယ်ရှိတော့အဲ့ဒါဥစော်ထေးရလည်းအဲ့တုံးကလေးကသူဝင်ခံပါတယ်ဟုတ်ပါတယ်ဖွဲ့စည်းပုံခြေကံဥရေရဟုတ်တယ်ပေါ့ဆိုတော့အခုပြောင်စုအစိုးရအဖွဲ့ရဲ့ဝန်ကြီးဌာနတစ်ခုအောက်ကိုသူကပြောင်းရွှေ့လိုက်တာပေါ့တိုးတော်လည်းဥစော်ထေးရဲ့ပြောကြားချက်ထဲမှာဗာထပ်ပါလဲဆိုရင်ဒီတက်ဆိုင်ရာထွေအုပ်ဌာနကပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့ကိုအာမခံရမယ်ဆိုတဲ့အချက်လည်းပါတယ်ဒါကြောင့်မလို့ဟိုကျွန်တော်တို့ပြောထားတဲ့ဖက်ဒရယ်စနစ်ပုံစံပြည်ပြင်အောင်သူ့တက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့တွေရဲ့အုပ်ချုပ်ရေးအဖွဲ့တွေအဖြစ်ပြောင်းဖို့အတွက်ခြေလှမ်းပထမခြေလှမ်းလို့ကျွန်တော်မြင်ပါတယ
်။နိုင်ငံရေးလှိလာသူဒေါက်တာရမျိုးသိန်းကလည်းအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုဝန်ကြီးဌာနလက်အောက်ကနေပြောင်းလိုက်တာဟာအပြောင်းအလဲတစ်ခုလို့ဆိုနိုင်ပေမဲ့ဒီမိုကရေစီစနစ်နဲ့လိုက်လျောညီထွေဖြစ်တဲ့ဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးတစ်ခုဖြစ်ဖို့လိုအပ်တယ်လို့ပြောပါတယ်။
ဟိုအပြောင်းလဲတစ်ခုလို့ပြောလို့ရပါမယ်လို့တကယ်တမ်းဒီမိုကရေစီပြည်ပြင်ပြောင်းလဲရေးပေါ့လေ။ဒါဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးပေါ်ဆောင်ဖို့အတွက်တော့ချိန်ရောက်အလုံးဖြစ်တဲ့အခြေလမ်းတစ်ခုမဟုတ်ဘူးလို့ကျွန်တော်ကမြင်တယ်။အထူးအုပ်ချုပ်ရေးဦးစီးဌာနဟာဒေသန္တရအုပ်ချုပ်ရေးရန်တရာတစ်ခုလုံးကိုသူကစီမံခန့်ခွဲဟိုစက်မှတ်တာဖြစ်တဲ့အတွက်ကြောင့်မလို့ဒေသန္တရအုပ်ချုပ်ရေးတစ်ခုလုံးဟာဒီမိုကရေစီစနစ်နဲ့လိုင်းလျောညီထွေဖြစ်မှသာလျှင်ဒီမိုကရေစီအပြောင်းလဲအတွက်ကိုအထောက်ကူပြုနိုင်တယ်လို့မြင်တယ်။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမှာမြို့နယ်နဲ့ KI အုပ်ချုပ်ရေးမှာနိုင်ငံဝန်ထမ်းတွေပါဝင်ရမယ်လို့ကြေညာထားတာရှိတယ်။အဲဒါလို့လည်းမြို့နယ်နဲ့ KI အုပ်ချုပ်ရေးကိုနိုင်ငံဝန်ထမ်းတွေနဲ့ပဲစီမံခန့်ခွဲရမယ်လို့လည်းကြေညာထားတာမဟုတ်ဘူး။နောက်နိုင်ငံဝန်ထမ်းတွေဦးဆောင်ရမယ်လို့လည်းကြေညာထားတာမဟုတ်ဘူး။အဲဒီအတွက်ကြောင့်မလို့အဲဒီပုံမှန်ကိုကြောတော့နောက်ခံပြုပြီးတော့မျိုးနယ်နဲ့ခရိုင်အုပ်ချုပ်ရေးဥပဒေတွေကိုဒေသန္တရအုပ်ချုပ်ရေးဥပဒေအဖြစ်နဲ့ပြဋ္ဌာန်းနိုင်တယ်ဆိုရင်ဟောအဲ့ဒီဥပဒေထဲမှာလည်းပဲပြည်သူလူထုကတိုင်းရဲ့ရွေးကောက်တင်မြှောက်တဲ့ကိုယ်စားလှယ်တွေနဲ့နိုင်ငံဝန်ထမ်းတွေပေါင်းဆက်ပြီးအုပ်ချုပ်တဲ့ပုံစံမျိုးပြောင်းနိုင်တယ်ဆိုရင်ဒါဟာဒီဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးရန်တရားအတွက်ဖြည်းဖြည်းရောရောအထောက်အကူပြုနိုင်တဲ့ခြေလှမ်းဖြစ်လာနိုင်တယ်လို့မြင်တယ်
ဒါကတော့ပြည်ထောင်စုဝန်ကြီးဌာနလက်အောက်မှာရှိတဲ့ထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုဆိုရဝန်ကြီးဌာနအောက်ကိုပြောင်းရွှေ့တော့မယ်ဆိုတာနဲ့ပတ်သက်ပြီးတုံ့တက်ချက်တွေကိုကြားခဲ့ရတာပါ။အ ထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုအစိုးရအဖွဲ့လက်အောက်ကိုအခြေခံဥပဒေနဲ့အညီပြောင်းရွှေ့ဖို့စီစဉ်နေပြီးမကြခင်မှာအကောင့်ထဲပေါ်နိုင်မယ်လို့နိုင်ငံတော်သမ္မတရုံးညွှန်ကြားမှုချုပ်ဦးစောထေးကပြောကြားထားပါတယ်။အထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာပြည်သူ့ရဲ့အတွက်ဝန်ဆောင်မှုပိုင်းတွေလုံခြုံရေးပိုင်းတွေနဲ့အုပ်ချုပ်ရေးပိုင်းတွေကိုအစိုးရကိုစားအကောင့်ထဲပေါ်ဆောင်ရွက်ရတဲ့ဌာနလည်းဖြစ်ပါတယ်ရှင်။